mare di amia dare causa. I mormesi se ya voye. I rue des rue chete do.
တော်တာရှင်များရှင်လန်းချမ်းမြေကြပါလားခင်ဗျာလူလူနဲ့တော်အောင်စားစုကြည်အစီအစဉ်ကိုစောင့်မျှော်နားဆင်ကြတဲ့အတွက်ကျွန်တော်တို့ RFA ကကျေးဇူးအထူးတင်ရပါတယ်ကဲကိုညာဝင်းအောင်ရေဒီအပတ်မေကွန်းရှင်တွေနဲ့မိတ်ဆက်ပေးပါအောင်ဗျာ
ဟုတ်ကဲ့ခုမောင်ဆိုရေဒီတစ်ပတ်မှာတော့ရန်ကုန်မြို့ကမတ်ရွှေဝါနဲ့မမြနှင်းဂျပန်နိုင်ငံကကိုမင်းထက်စောတောင်ကိုရီးယားနိုင်ငံကကိုနေထွန်းနိုင် RS ဆော်ဘွားများနိုင်ငံကကိုရွှေမင်းနိုင်ဗြိတိန်နိုင်ငံကမတ်အိုမာဦးနဲ့အမေရိကန်ပြည်ထောင်စုကကိုရဲမင်းထွန်းတို့ပါပဲခင်ဗျာ
ဟုတ်ကဲ့ပထမဆုံးရန်ကုန်မြို့ကမတ်ရွှေဝါကနိုင်ငံသားငွေကင်ဆောင်ခွင့်နဲ့ပတ်သက်ပြီးအခုလိုဒေါ်အောင်ဆန်းစုကြည်ကိုမေးမြန်းခဲ့ပါတယ
်မင်္ဂလာပါတမီးသိကျင်တာကတော့မြန်မာနိုင်ငံမှာကနိုင်ငံသားငွေကိုတရားဝင်ကင်ဆောင်ခွင့်ရှိဦးတာမန်ပြည်သူတွေနဲ့တရားဝင်ကင်ဆောင်ခွင့်ရှိဦးတမီးတို့စီမှာဒီနိုင်ငံသားငွေဒေါ်လာ၄ဘိုင်ရလာခဲ့ရင်ပွဲစားနေရတယ်ဆိုတော့တစ်ဆင့်ကားပြီးမြန်မာငွေနဲ့ပေးရပါတယ်အဲ့ခါကျတော့ပွဲစားတွေကသူတို့ခေါင်းမုံအမျက်ထုံးမှုသူတို့ခံရတယ်သူတို့ပေးခြင်းတဲ့ပမာဏပေးပြီးတော့လဲတော့ဒါပေမဲ့မှာဆုံးရှုံးမှုအများကြီးရှိပါတယ်ဒါကြောင့်နိုင်ငံတကာမှာရောပြည်သူတွေအနေနဲ့နိုင်ငံသားငွေကိုဘယ်လိုကင်ဆောင်ခွင့်ခွင့်ရရှိရဲဆိုတာသိချင်ပါတယ
်ဟုတ်ကဲ့နိုင်ငံသားငွေကိုတရားမဝင်ကင်ဆောင်တယ်ဆိုပြီးမြန်မာနိုင်ငံမှာထောင်နှံအပြစ်ပေးခံရတဲ့သတင်းတွေကိုကျွန်တော်တို့ကြားရဘူးပါတယ်ကဲတောင်ဆန်းစုကြည်ရဲ့အဖြေကိုကြားပြစီလားခင်ဗျာ
နိုင်ငံသားငွေကင်ဆောင်ခွင့်နဲ့ပတ်သက်လို့စီမင်းစည်းကမ်းတွေဟာတနိုင်ငံနဲ့တနိုင်ငံမတူပါဘူးလွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးတဲ့နိုင်ငံတွေမှာတော့ငွေမာတွေကိုလွတ်လွတ်လပ်လပ်လဲလှယ်နိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာရန်ကုန်တိုင်းကြောက်တန်းမြို့ကမတ်မြနှင်းမေးမြန်းခဲ့တဲ့မိကွန်းကလည်းငွေကြေးကိစ္စပါပဲသူကတော့အကျွေးတွေရှားလို့ရတက်ပွားပြီးမကြေမနက်ဖြစ်နေသူလို့ဆိုနိုင်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့မှာအိမ်မှာတရားပေါ်လို့ဈေးသွားတဲ့အခါမှာဈေးဝယ်ရတဲ့ဈေးဝယ်တဲ့အခါမှာပေါ့အကျေအတိပဒနာအရင်ခတ်ခဲ့ပါတော့ဒါကိုဝယ်ကြည့်အကျေမရှိတဲ့ဈေးဝယ်ရဒုက္ခရောက်ပါရင်အဲအကျေကိစ္စကိုပေါ့ဒီအစိုးရနိုင်ငံအစိုးရပေါ့နော်ဒါကြောင့်ထုတ်ပြန်ပေးရတယ်ဆိုကျွန်တော်တို့သိကြပါတယ်ဈေးထဲမှာလည်းအကျေပဒနာကြောင့်တော်တော်များများဒုက္ခရောက်ကြတယ်ပေါ့နော်အကျေမရှိတော့လေကိုယ်မလို့ကျနာလေလည်းပေးတယ်ပေါ့နော်တချို့ကြတယ်ယူကြည့်မယ်ကျကြတော့လည်းမြူးကြီးညာဘောနော်အခြေရောပဲပြန်လို့ဒီနေ့ရပါပထမဘောနော်အဲ့တည်းအစိုးရဘာကြောင့်ဒီအခြေရောမထုတ်ပေးရလဲဆိုတော့ကျမတို့သိချင်ပါရော
ဟုတ်တယ်ခုမောင်ဆိုရေနိုင်ငံသားတိုင်းပြည်တွေမှာတော့အခြေကံရမှာဆိုလို့တတ်နိုင်သမျှရှောင်ရှားနေချိန်မှာမြန်မာပြည်မှာအခြေရှားတဲ့ပြဿနာကိုနှစ်ပေါင်းများစွာကလေးကကျွန်တော်တို့ရင်ဆိုင်ခဲ့ရဘူးပါတယ်ဒေါံဆန်းစုကြည်ကဘလို့များဖြေထားပါလိမ့်ဗျာ
တတ်တူဈေးဆက်ကူဈေးတွေမြင့်တာကြောင့်အခြေထုတ်ရတာမတန်လို့မထုတ်တာလို့ပြောနိုင်ပါတယ်တကယ်တော့ဒါဟာစီးပွားရေးစီမံခန့်ခွဲမှုညံဖြင်းခြင်းရဲ့တစိပ်ဘက်တစ်ပိုင်းပဲဖြစ်ပါတယ
်အခုဆက်ပြီးတင်ပြလိုတဲ့မေကွန်းရှင်ကတော့ဂျပန်နိုင်ငံကကိုမင်းထက်စောပါသူကတရုတ်မြန်မာဆက်ဆံရေးမှာတရုတ်အစိုးရကအပေါ်ဈေးကနေကိုကြိုးကြည့်ပြီးဆက်ဆံနေတယ်လို့ယူဆနေသူပါခင်ဗျာ
ဒေါ်ဆန်းစုကြည်စိတ်ချနာခြင်းကိုကြံပါခြင်းနဲ့ပြည်သူပါလေလို့ကတော့ပြောရပါတယ်ကျွန်တော်မေးလို့တဲ့မေကွန်းကတော့ကျွန်တော်ဟိုအရင်ကတည်းကကျုပ်မြန်မာဆက်ဆံရေးမှာအစပါလာဝင်းကျုပ်ဦးနေတဲ့ကလေးကပေါ့လေမြန်မာနိုင်ငံကအင်းနေဂျီမောင်ပီတာစွာနဲ့ကျုပ်နိုင်ငံပေါ်မှာဆက်ဆံခဲ့တာကိုတွေ့ရှိရပါတယ်အခုလက်ရှိမြန်မာနိုင်ငံနဲ့ကျုပ်နိုင်ငံဆက်ဆံရေးမှာတော့ဒီရုပ်ကမြန်မာနိုင်ငံလူနိုင်ငံသားတွေရဲ့ဒီစံသားနဲ့သဘောထားတွေကိုလိလိရှုပြီးတော့မိမိကိုယ်ကျိုးစီပါတစ်ခုတည်းကိုကြည့်ပြီးဆက်ဆံနေတယ်လို့မှန်တုံးတက်မှုတွေကြားနေရပါတယ်ခင်ဗျာဒါနဲ့ပတ်သက်ပြီးတော့ကျုပ်နိုင်ငံနဲ့ဆက်ဆံရေးပေါ်မှာဒေါန်ဆန်းစုကြည်အနေနဲ့ဘယ်လိုမြင်ပါသလဲ။နောက်တစ်ခုကဒေါန်ဆန်းစုကြည်အနေနဲ့ပြည်နယ်မြန်မာဆက်ဆံရေးကိုဘယ်လိုပုံစံမျိုးထူထောင်ကျင်းပါသလဲဆိုတာကိုသိလိုပါလေခင်ဗျာ
။ဟုတ်ကဲ့တရုတ်ပြည်သားမကတခြားအိမ်နီးချင်းနိုင်ငံတွေကလည်းမြန်မာပြည်ကိုသူတို့ကိုဂျိုးစီးပွားရှေ့တန်းထားပြီးဆက်ဆံနေကြတယ်လို့ဝေဖန်သံတွေကြားနေရပါတယ်ဥက္ကမောင်ဆိုရေ
။ဟုတ်ကဲ့ကိုညာဝင်းရောင်ရေဒေါန်ဆန်းစုကြည်ရဲ့အမြင်ကဘယ်လိုများပါလေခင်ဗျာ။
ကိုယ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုခိုင်ခိုင်မာမာယက်တီကဝယ်ပေးတဲ့အစိုးရရှိနေရင်ပြည်ပကမတရားအမျှထုတ်တာတွေလုပ်ဖို့အင်မတန်ခက်ပါတယ်။ဖာစာပလအစိုးရဆိုတာကဒီမိုကရေစီနှီးကြကြတင်မြှောက်ခံခဲ့ရတဲ့အစိုးရဆိုတော့ပြည်သူတွေမညှို့ညင်အောင်လို့လုပ်ကန်ရပါတယ်။ဒီအပြင်အဲ့ဒီအချိန်လုံးကမြန်မာနိုင်ငံကကမ္ဘာအလယ်မှာဂုံတိုက်ခါရှိပြီးအများကလေးစားခြင်းကိုခံရတာကြောင့်ပြည်ပနိုင်ငံတွေကလည်း
မြန်မာပြည်သူပြည်သားတွေကိုမျှတကောင်းမွန်စွာဆက်ဆံကြပါတယ်။ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူတွေအပေါ်မှာတာဝန်သိခြင်းနဲ့အိမ်နီးနာခြင်းကောင်းပြည်သားခြင်းဆိုတဲ့မူနှစ်ခုနဲ့ကိုင်နေတဲ့ဆက်ဆံရေးမျိုးကိုတရုတ်နိုင်ငံနဲ့တိစောက်ချင်ပါတယ်။ဟုတ်ကဲ့နောက်တစ်ဦးကတော့တောင်ကိုရီးယားနိုင်ငံကကိုနေထွန်းနိုင်ပါအန်အယ်ဒီလူမျိုးနေမြေဌာနခွဲကဖြစ်ပါတယ်။တောင်
တော်လိုက်ခေါင်းဆောင်တွေကျွန်တော်တို့ကိုရီးယားနိုင်ငံကိုရောက်ကြည့်လာတဲ့အချိန်တိုင်းမှာကိုရီးယားနိုင်ငံအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဌာနနဲ့တွေ့ဆုံဆွေးနွေးမှုတွေကိုကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။သို့တော့2011ခုနှစ်မေလထဲမှာပေါ့နော်တဲ့တည်းဒီဒီမိုဒီအားသူများရဲ့နိုင်ငံသားရေးတောင်းအောင်ကနေကျွန်တော်တို့ဒီတောင်ကိုရီးယားနိုင်ငံကိုရောက်ကြည့်တဲ့အခါမှာနိုင်ငံသားရေးဝန်ကြီးဌာနနဲ့တွေ့ဆုံဆွေးနွေးခွင့်ပေါ့နော်သူတို့ကနေပြီးတော့ငင်းပယ်ခဲ့တာရှိပါတယ်။မြန်မာနိုင်ငံမှာဒီအစိုးရနေပြီးတော့မှယခါအစိုးရကိုပြောင်းလဲလာတဲ့ဆိုတဲ့အတွက်ကိုကျွန်တော်တို့လိုပေါ့နော်ဒီတိုက်ခံဒီမိုဒီအားသူတွေကိုတွေ့ဆုံဆွေးနွေးဖို့သူတို့ကအဆင်မပြေနိုင်ဘူးဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့အကြောင်းပြန်ခဲ့တာရှိပါတယ်။ဆိုတော့ဒေါ်သူအနေနဲ့ပေါ့နော်ဒီကိစ္စပေါ်မှာဘလို့ရှင်းပြင်ယူဆပါသလဲ။နောက်တစ်ပါတောင်ကိုရီးယားနိုင်ငံအစိုးရရဲ့သက်သေရတောင်ရှိတဲ့ပုံစံတွေကိုပေါ့လေဟိုချန်ပီတိုက်တွန်းမှုအတွက်အစီအစဉ်ရှိပါသလားခင်ဗျာ။အဲ့ဒါလေးကိုကျွန်တော်သိချင်ပါတယ်အန်တီ
။အေးဗျာမြန်မာပြည်မှာရွေးကောက်ပွဲနဲ့အရတအဆူအသည့်တက်လာပြီးလိုက်လိုက်ရော်ရော်ဆက်ဆံရမယ်ဆိုတာဟာလည်းအတွေ့အခေါ်တရပါပဲကိုညာဝင်းရောက်ဤ
ဒေါအောင်ဆန်းစုကြည်ရဲ့အဖြေကိုကြားပြစီလားခင်ဗျာ
တောင်ကိုရီးယားနိုင်ငံသားရေးယုံကအခုအခါမှာညှင်းပယ်ခဲ့ပြီမဲ့လဲနောင်တွေးနိုင်ဖို့ထပ်ပြီးတော့စူးစမ်းစီခြင်းပါတယ်ကျမတို့အနေနဲ့လည်းဒီဘက်ကနေပြီးတော့တတ်နိုင်သမျှပြည်ပနိုင်ငံအဆူအတွေနဲ့ဒီမိုကရေစီအင်အားစုတွေဆက်ဆံရေးရင်းနှီးကောင်းမွန်စေဖို့စူးစမ်းပေးပါမယ်တောင်ကိုရီးယားအစိုးရအနေနဲ့မကတောင်ကိုရီးယားပြည်သူတွေနဲ့ပါဒီမိုကရေစီအင်အားစုတွေကခင်မင်းနှွေးထွေးတဲ့ဆက်ဆံရေးရှိဖို့အရေးကြီးတယ်ဆိုတာကိုတော့သတိပေးချင်ပါတယ်
။ဟုတ်ကဲ့နောက်တူဦးက UAE RS စော်ဘွားများနိုင်ငံကကိုရွှေမင်းနိုင်ပါမြန်မာနဲ့အမေရိကန်နိုင်ငံဆက်ဆံရေးကိုသူကစိတ်ဝင်စားနေပါတယ်ခင်ဗျာ
။ကျွန်တော်နာမည်ကရွှေမင်းနိုင်ပါကျွန်တော် UAE အဘူဒါဘီမှာကျွန်တော်လုပ်လုပ်နေပါပဲ။ကျွန်တော်မေးချင်တဲ့မေးခွန်းတစ်ခုကတော့မြန်မာအစိုးရရဲ့အမေရိကန်နိုင်ငံနဲ့ဆက်ဆံရေးကိုတိုးတက်ကောင်းမွန်စေချင်တဲ့ဆန္ဒရှိပါတယ်။ဒါပေမဲ့သူတို့ရဲ့တိုးတက်ကောင်းမွန်စေချင်တဲ့ဆန္ဒသည်အမေရိကန်နဲ့ပါကစ္စတန်အစိုးရဆက်ဆံရေးမျိုးလို့သူတို့ကယူဆပုံရပါတယ်။အဲလိုပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မို့ဒေါ်ဆန်းစုကြည်အနေနဲ့ရောမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကိုဘလို့ပုံစံမျိုးနဲ့ဖြစ်ဖြစ်ကျင်ပါသလဲ။အဲ့ဒါလေးကိုကျွန်တော်တို့သိကျင်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အမြင်လေးတွေကိုရှင်းပြပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့အတွက် guideline ဖြစ်သွားပါလိမ့်မယ်။ကျေးဇူးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့တော့အောင်ဆန်းစုကြည်ခင်ဗျာမြန်မာပြည်နဲ့အမေရိကန်ဆက်ဆံရေးပေါ်သဘောထားသိပါစေ
အမေရိကန်ပြည်ထောင်စုနဲ့သာမကဘယ်နိုင်ငံနဲ့ပဲဖြစ်ဖြစ်တင်းတင်းတင်းတင်းမျှမျှတတမိတ်ဆွေတွေလိုပေါင်းသင်းနိုင်လို့ရှိရင်အကောင်းဆုံးပါပဲဒီလိုဖြစ်ဖို့ဆိုတာနှစ်ဖက်စလုံးကလူလူလားလားနဲ့ကြိုးစားရပါလိမ့်မယ
်ကျွန်တော်တို့အခုဆက်ပြီးဗြိတိန်နိုင်ငံလန်ဒန်မြို့ကမတ်အိုမန်ဦးရဲ့မိကုံးကိုတင်ဆက်ချင်ပါတယ်သမရဦးသိန်းစိန်ရဲ့အကြံပေးအဖွဲ့နဲ့ပတ်သက်ပြီးသူကဒီလိုမေးခဲ့ပါတယ်ခင်ဗျာ
မင်္ဂလာပါအန်တီတောင်ဆန်းစုကြည်ရှင်ကျမတို့ဘာမဒီမိုကရက်တစ်ကွန်ဆန် BDC ကကမ်ပိန်းမန်နေဂျာဦးမောင်ဖြစ်ပါတယ်ရှင်ကျမသိချင်တာကတော့သမရဦးသိန်းစိန်ရဲ့နိုင်ငံရေးအကြံပေးပုဂ္ဂိုလ်ဒေါက်တာနေစင်လက်ကနိုင်ငံတော်အတွက်ကိုစုံတရာကောင်းအောင်လှုပ်ဆောင်မယ်ဆိုရင်မိသူနဲ့မဆိုတွဲဆောင်ဆွေးနွေးနိုင်တဲ့ပူပေါင်းလှုပ်ဆောင်နိုင်တဲ့ဆိုပြီးတော့မူဝါဒတော့ရှိတယ်အချိန်ချင်းတော့ရောက်လာမှာပါဆိုပြီးပြောသွားခဲ့ပါတယ်ရှင်ကျမမေးချင်တာကသမရဦးသိန်းစိန်တို့သတ်မှတ်ထားတဲ့ဒီနိုင်ငံတော်အတွက်ကိုတစုံတရာကောင်းအောင်လှုပ်ဆောင်မယ်ဆိုရင်ဆိုတဲ့အတိတ်ပဲသတ်မှတ်ချက်ကိုအန်တီအနေနဲ့ဘယ်လိုများအမြင်ရှိပါသလဲရှင်ဒီအပြင်သမရရဲ့နိုင်ငံရေးချံပေးပုဂ္ဂိုလ်ကဒီလိုကြိုတင်သတ်မှတ်ချက်တွေထားတာတော့မှတွဲဆောင်ဆွေးနွေးရေးဘရော့ဖြစ်မလဲဆိုတဲ့အချိန်ကာလသတ်မှတ်ချက်ကိုအတိအကျမပြောနိုင်ပါဘူးရှင်အဲ့တော့ဒီလိုသတ်မှတ်ချက်မပြောနိုင်တဲ့အပေါ်မှာရောအန်တီအနေနဲ့ဘယ်လိုများထင်မြင်ချက်ရှိပါသလဲရှင်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကိုညာဝင်းအောင်ရေသမရဦးသိန်းစင်ရဲ့အကြံပေးအဖွဲ့အကြောင်းလူတွေကအတော်စိတ်ဝင်စားနေကြတာလားဗျဒေါအောင်စားစုရဲ့အမြင်ကလည်းစိတ်ဝင်စားစရာပဲဖြစ်မှာပ
ါတွေးဆုံဆွေးနွေးရေးဆိုတာတကယ်ပဲလှုပ်ချင်တယ်ဆိုရင်မဆိုင်မတွလှုပ်နိုင်တဲ့ကိစ္စပဲဖြစ်ပါတယ်နိုင်ငံတော်အတွက်ကောင်းအောင်လုပ်တယ်မလုပ်ဘူးဆိုတာကတော့တစ်ဖက်ကပဲဆုံးဖြတ်လို့မရပါဘူးပြည်လဲမှုတကယ်ပဲလူချင်းတယ်မလူချင်းတယ်ဆိုတာကအချိန်ဆွဲတာမဆွဲတာကိုကြည့်ပြီးလဲမှန်းဆလို့ရနိုင်မယ်ထင်ပါတယ်
အခုနောက်ဆုံးမေကွန်းရှင်ကတော့အမေရိကန်နိုင်ငံမီရှိဂန်ပြည်နယ်ကကိုရဲမင်းထွန်းပါမြန်မာအစိုးရအသစ်နဲ့ NLD ရဲ့ဆက်ဆံရေးကို ူကမေးခွန်းထုတ်ခဲ့ပါတယ
်အန်ဒီစုခင်ဗျာလက်ရှိအစိုးရတက်က NLD ကိုတရားမဝင်ဘူးလို့ဆိုနေတယ်အန်ဒီစုတို့အနေနဲ့ကလည်း NLD ကပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့1990ရေကောက်ပွဲရလာရပြည်သူဆန္ဒကိုလေးစားအတိမတ်ပြုပြီးယက်တည်နေရတယ်ဒီတော့လက်ရှိအစိုးရတက်ဆိုတဲ့လူတွေနဲ့ NLD ကြားဆက်ဆံရေးကိုဘလို့နိုင်ငံရေးလမ်းစဉ်မျိုးနဲ့ဆက်ဆံသွားမှာလဲဆိုတာသိကျင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျအစိုးရတက်နဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားဝေဖန်ချက်တွေကိုကျွန်တော်တို့အရင်ကလည်းကြားခဲ့ရပူပါတယ်။ကဲလက်ရှိသဘောထားကိုနားဆင်ရအောင်ဗျာ
။ဆက်ဆံရေးဆိုတာနှစ်ဦးနှစ်ဖက်နဲ့ဆိုင်ပါတယ်။အန်ဒီတို့ကတရားဥပဒေစိုးမိုးရေးကိုအလေးထားတာကြောင့် NLD မှတ်ပုံတင်ကိုဖျက်သိမ်းရင်းဟာဥပဒေသဘောတရားနဲ့မညီကြောင်းတရားလမ်းကြောင်းအရာတင်ပြခဲ့တာဖြစ်ပါတယ်။အခုလဲကမ္ဘာကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဒီအမှုကိုတင်မှာဖြစ်ပါတယ်။လက်ရှိအစိုးရနဲ့ဆက်ဆံရေးအမြင်နဲ့ဒီမဟုတ်ဘဲNLD ရဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့ရတရေးကိုပြည်သူတွေရဲ့ထောက်ခံမှုပေါ်မှာအခြေခံသွားမှာဖြစ်ပါတယ
်။ဒီအဖြေစကားနဲ့ပဲဒီအပတ်လူထုနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုရန်နာခွင့်ပြုပါခင်ဗျာ
။အချိန်ယူဖြေကြားပေးခဲ့တဲ့မြမဒီမိုစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်စိတ်ဝင်စားမေးမြန်းကြတဲ့မေးခွန်းရှင်တွေနဲ့စောင့်မျှော်နားဆင်သူအားလုံး RFA ကကျေးဇူးအထူးတင်ရှိကြောင်းပြောကြားခွင့်ပြုပါခင်ဗျာ။ဒီအစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးမှုတွေကိုလည်းကြိုဆိုလျက်ပါ
လူထုနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်အတွက်မေးခွန်းပေးဖို့ကြဖို့ကိုလည်းဖိတ်ခေါ်အပ်ပါတယ်ခင်ဗျာကျွန်တော်တို့တီးတန့်အီးမေးလ်လိပ်စာတခုဖွင့်ထားပါတယ်အဲ့ဒါကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ထပ်ဆင့်ပြောပါရစေ dassk@rfa.org ဖြစ်ပါတယ်မေးခွန်းတွေကိုတူတူနဲ့လိုရင်းရေးသားပြီးမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုပါတပါတဲ့ပူးတွဲဖော်ပြပေးဖို့မေတ္တာရက်ခံပါရစေခင်ဗျာ
အဲ့ဒီနံပါတ်ကိုကျွန်တော်တို့ကခေါ်ယူပြီးကာယကံရှင်ရဲ့မူရင်းအတန်ကိုရယူကာဒေါံဆန်းစုကြည်ရဲ့အဖြေစကားနဲ့အတူပူးတွဲတင်ဆက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့တော်တော်ရှင်အားလုံးဘေးရန်ခတ်သိမ်းကင်းကျင်းကြပါစေကျွန်တော်တို့လာမယ့်အပတ်မှာပြန်ဆောင်ကြသေးတာပေါ့ခင်ဗျာ
ရာဘူးကြီးဒီလူတွေတဲ့ဆွဲချစ်တဲ့သူ